ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာအတွင်းဆိုးဝါးတဲ့ရေကြီးမှုဒဏ်ကိုဘန်ကောက်မြို့တော်မှာခံစားနေရပြီးအနားတစ်ဝိုက်ကရာနဲ့ချီတဲ့ဆက်ယုံတွေပိတ်ထားရတယ်လို့ဘန်ကောက်မြောက်ပိုင်းကဆေးရုံမှာရှိတဲ့လူနာပေါင်း300ကျော်ကိုအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကနေရာရွှေ့ပြောင်းပေးခဲ့ကြပါတယ်။သတင်းပတ်နဲ့ချီပြီးတဲတဲမဲမဲရွာသွန်းတဲ့မိုးကြောင့်ရေကြီးမှုဒဏ်ကိုခံနေကြရတာပါ။အယုဒ္ဓယာမြို့ကရှေးအောင်ဖရားတွေရှိတဲ့နေရာမှာစနေနေ့ညနေဘက်လောက်ကစပြီးရေတားဖို့ပိတ်ဆို့ထားတဲ့တဲအိတ်တွေပါမနိုင်တော့ဘဲဆေးရုံမှာပါရေ9ပေကျော်နစ်မြုပ်ခဲ့တာမို့လူနာတွေကိုလှေရင်းနဲ့တဲထုတ်ခဲ့ရပါတယ်။အိမ်မွေးတရိဆန်တွေတနိုင်ပစ္စည်းတွေကိုလှေနဲ့တဲပြီးခေါနားဆန်နေရာလိုက်ရှာနေတဲ့ဒေသခံတွေကိုထိုင်းရုပ်သားမှာပြသနေပါတယ်။ဘန်ကောက်ပို့သတင်းစာထဲမှာတော့ဒေသအုပ်ချုပ်ရေးမှူးစုကတ်ခမ်ပါရာဘာယာကိုရိုင်းရေကြီးမှုရပ်တန့်မှုအတွက်ဆူတောင်းတဲ့ဝတ်ပြုပွဲကိုဖျားဆင်းလူတော်တစုပင့်ပြီးသွားနေတဲ့ပုံကိုဖော်ပြထားပါတယ်။ထိုင်းရီဘေးကြောင့်ဇူလိုင်လလယ်ကစပြီးတနင်္ဂနွေနေ့ထိတည်ဆုံးခဲ့သူပေါင်း262ဦးရှိပြီလို့တနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ပါတယ်။